အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတင်းငွေရင်းလေးကအစ္စရေးဝန်ကြီးချုပ်နာတလီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာတပ်သားတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ဒေါင်းဆောင်နှစ်ဦးဟာအီရန်နဲ့သူ့အဖွဲ့ရဲ့ချင်းချောက်မှုအပါအဝင်ဒေသရင်းနဲ့ကမ္ဘာတလောလုံခြုံရေးဆိုင်ရာစင်ခေါ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဂျီကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်မာမှုတွေရောပါစေဖို့နဲ့ရမဒန်ဥပုသ်ငြိမ်းချမ်းစွာပြီးဆုံးစေဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေကြားချိုးပန်းနေမှုတွေကိုလည်းသမ္မတဘိုင်ဒန်ကအတိမတ်ပြုကြောင်းသမ္မတအင်ဂျီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ခေါင်းဆောင်ဟောင်းတွေလှုပ်ဆောင်ခဲ့တယ်လို့သမ္မတဘိုင်ဒန်ကလည်းအစ္စရေးနဲ့အစ္စရေးကာကွယ်ဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးခိုင်ခိုင်မာမာထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့တယ်လို့လည်းသမ္မတအင်ဂျီကပြောပါတယ်။ဒီအချိန်မှာအစ္စရေးရဲ့ဒုံခွန်းတုံအိုင်းတုံလေကြောင်းကာကွယ်စနစ်အတွက်အမေရိကန်ဒေါ်လာ10ဘီလီယံထပ်ပြီးဖြည့်ဆည်းပေးမှာဖြစ်ကြောင်းလည်းပြောပါတယ်။